Welcome to the Voice of America in Burmese.
Mingla nya cha ma taw ya shin nya shin VOA American san ga ni 2022 khu ni masla 31 ye cha ba pe ni nya bai VOA myama bai season ni go American pi daw su Washington DC myo daw ga ni dai ye thon lin pe ni ba bi myama san daw tin nya 9 nai ga ni 10 nai thi thon lin pe me a season ni go do line to meter 31 ne 58 to ga ni dai ye na sin nai dilo yauk tan ga ba shu sa nai cha ba bi shin di ka ni nya twet a season mu ga jama su mo ma ကျားသာဗရင်းနေညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေကတော့ဒီကနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တို့မြန်မာအရေးတွေ့ဆုံဆွေးနွေးပါတယ်ဒီသတင်းနဲ့အတူဒီထိတ်တဲရောက်နိုင်ငံတကာသတင်းတွေမှာတော့ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းခုခံကာကွယ်မှုအရေးပါတဲ့အကြ apuat apuat pelai bade. Nengen orang timing apa go dong sensuji, tu dia yang nausong cini gule tinsap bima ba. Di lor tren ini tu tren bebo jatuh masuk ino. Tiap nengen jai wundi tanaga, nyaman nengen si kau si kene nengen jai wundi uwanam bangunu. Tiap gula bu pejalu, yang si ni bade di bama. Tiap ni mah ye ke kadi baka perlu sumi madale.
Kami ada rochini sumi dalam, nanti ada sumi dalam. Kerana jam rumya kopi sumi dalam tu, isinya wara ale tadi sumi dulu, no.
เจ้าด่านล่าจอจอบาเชนที่เรียนเอาไปมาเพื่อส่งนักเสียบามีเราดีมบลินประกาศไต้หวันเชนเนี่ยนักมินเตอร์เนี่ยมาดูบีแลมบอกว่าสิ่งสิ่งนี้เนี่ยซีดีเอฟตัวจ้าไต้หวันพิบวันนี้ร้านเนี่ยก็เป็นจะเพื่อที่ทางดูพงจ้าเชนจะเป็นนักสิ่งสิ่งที่เกี่ยวกับปัญจเปโบเรจังสาเร่นักส่งยาตรีเปโบจะดีกว่านักเสียบุชิบาร์เร่คู่เชนตรงอารมณ์ที่จะยาตรีนี่กูก็จะวิ่งไล่เนี่ยกูยังไล่โน้ตจับยาเป็นจ้าบาลีเมชิน
ยูเครนตะมาบุญเจ้าบาร์เร่เช่นนี้มาเบยูเครนก็สิ้นสุดยึดชูโกชอชามเอลูรัสเซียเป็นกับเจ้าสูบีนายบ้านจามาเบยอเมริกันก็ตัวกูคุณยีเดทับเบโบตั้งสูไลบาร์เร่รัสเซียก็คิสเนโกปงเจตไต้ไคมูเรตโตมิลลูซังบียูเครนยอมไปชานิฮิสเนโอปาวเวนเดชาดิตาเรมาทุ่งสินไต้ไคมูเรตโตมิลลูซังลานิราจาวดีบรีประกาศเปลี่ยนเลยอีกตัวเนื้อเลนจ์เดลเล่เมมิงลานิบาร์เร่เสบวยเรื่องเป็นมินิจาร์เร่ยาตาเรฮะ ที่ปีนี้ประกาศมาสู้ว่าต้องขันใจดูเรื่องที่บาร์เร่ซึ่งการมีโอเพ่เดมาริโอโปมาเป็นมินิจาร์เรปิดตัวเรโก้ทว่าความเป็นพิมพ์เหลือในภาษาลงอาทิตย์นี้เปียบาร์เร่ที่ปีนี้ประกาศส่งตัวเยสุนีนิจาร์เรยูเครนเพื่อกังสังอาร์ร์สุนีมูริโก้ตั้งใจมาวิดีโอการ์ดเซนเปียงเลปิโลตัวเมลูเปียบาร์เร่อเมริกันปีรังซูมายาวนิจาร์เรยูเครนลดดอกกุศลเพื่อการ์ร์อเมริกันอันนี้เนี่ยรัสเซียปอบยึดทางเนี่ยตั้งค่าเยี่ยมูเร่ทั้งมันช้ามาดับยิง ยูเครนตัวสิ่งนั้นเป็นสิ่งหนึ่งเวทีอย่างทั้งมันกุญย์เปรียบมันเนี่ยปุ่นนี่ก็ต้องสู้กันจ้าวเลยครับเนี่ยรัสเซียจู่โจมสิทธิ์ได้ใครเดชเสบวยมายูเครนเมื่อกับเบลูคู่กันต้องพยายามเลสุราอปาวเวนนินาเรโกลิลาโบไต้หวันกาเวยุนยิทานากาอพยพพวกเพื่อจิตาดโลอเมริกันปีรังซูเนลสุนเนนิเรจังไต้หวันกาเวยุนยิกับเบียวบาร์เรยูเครนกับรัสเซียก็จู่โจมได้ใครเชิงเกรกาเดียวนั่งงาตุกโกไปเนี่ยที่จีนยาทาร์เรไต้หวันจอมา เดี๋ยวพักก็ลาดูจู่โจมลามาโกสูญไปมีสงครามที่เป็นการลั่นทาร์เรอคู่เชนที่รอยูเครนโลจงในยาร์เรเชนในลักษณะเรื่องตัวยาเดียวว่าท่านว่าเดี๋ยวนั่งไงซีเอียสินซาบงบอกบอลูยักษ์ขนาดนี้เลยบอลูได้ใครมุดเรื่องสิ่งนั้นเลยสุราโกท่านว่าโอโชยอพยพด้วยมาเจเจเปียนสุนีนิจาบาร์เรยูเครนสิบวันบอลูได้ใครนี่เลยสุรานั่งงานจันทร์ปีเรนเนสต์ตัวปีสุนีนิจโลลีลานี่เรื่องท่านว่ากาโกยวุ่นยีชูโกเชงา ปาลิมันซีเวปิมปามาดินเราดีกว่าเปล่าเลยท่านว่างานลีลาในเดียจ้องยาดีเรามารัสเซียสิตายสิเยียอาเนเจยังพิมูริจ้องเนยูเครนยังคู่กันสิจ้องในปาวเวนเอลุเลยตุกับเปล่าเลยครับเนี่ยออสเตรเลียในงานนั้นซีบอยปิญญาชินช่างตานเนอปอสเวสุทาร์เนยมันในงานสุยาลิวเวชเนียอุบลีปูมาต้องตีกางเงินเนมุโกที่กันในสบุตรีทูเดียโยมายงทุสิสิเกบี มูด้วยบ้านงานเราแต่เมื่อปกติดองสันสุจีเลยยงยงอุตยาเขเรลูที่อายุเนี่ยนิสสัตว์กับเบียวบาร์เรที่มูด้วยที่มูทิ้งชาจังส่งพยานเนาะท่านนั้นสลินิจักขยันในบาร์เรที่มูมาแต่เมื่อปกติดองสันสุจีเพียงสิมันบานาวุ่นยิ่งอุศวินสิมันบานาเนี่ยสมุดดูวุ่นยิ่งอุศเอาเนี่ยสิมันบานาวุ่นยิ่งห้องอุจวินโอเลมูด้วยพี่เตียสเวคันทาจาราบะ ตอนสันสุจีเช่นเดียนี่เนี่ยมีเรื่องอะไรก็ได้มาเปรียบสิ่งสิบเอ็ดก็ปุ่มมาถูกตามยึดทารามู အမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိသူတချို့ကိုဗစ် -19 ရောဂါကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးကျင်းမှာတော့ရုံးကျင်းကိုဒေါက်ဆန်းစုကြည်မလာနိုင်ပဲကွာရင်တင်းဝင်ခဲ့ရတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိနေသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးထားကြပြီးဖြစ်ကြောင်းသူရဲ့ရှိနေကပြီးခဲ့တဲ့ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းမှာရေးသားထားပါတယ်။မနေ့ပြန်ဧပြီလ1ရက်နေ့မှာတော့သမရဦးဝင်းမြင့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မှာမလျော်ဩဇာလွှမ်းမိုးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှန်130ကကြီးအမှုကိုရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။ရင်းညာမျိုးသမီးတူကိုမလ22ရက်နေ့မှာအိန္ဒိယအစိုးရကအတင်းကြပြန်ပို့လိုက်တဲ့ဖြစ်ရဟာအိန္ဒိယနိုင်ငံအတွင်းမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အသက်အန္တရာယ်ကြီးမားတဲ့ဒုက္ခအခက်အခဲတွေကိုမိမောင်းထိုးပြရာရောက်နေကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒုက္ခသည်တွေရဲ့လွတ်လပ်မှုတွေအန္တရာယ်ရှိတဲ့မူရင်းနိုင်ငံကိုအတင်းကြပြန်ပို့တာကိုနိုင်ငံတကာဥပဒေတွေကတားမြစ်ထားတယ်လို့လည်း HRW ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသွားလာမှုတင်းကြပ်ကတ်တခံရတာခိုင်မာတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးခံရတာနိုင်ငံရေးကောင်းဆောင်တွေရဲ့သွေးထိုးလုံဆောင်မှုကြောင့်အကြမ်းဖက်တိုက်ခိုက်ခံရတာအတင်းအကျပ်နေရပြန်ဖို့ခံရမယ့်အရေးနဲ့ရင်ဆိုင်ရတာတွေဖြစ်ပေါ်နေတယ်လို့ HRW ကပြောပါတယ်။လက်ရှိမှာရိုညာဒုက္ခသည် 240 တဲ့မင်းဟာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင်ရိုညာ39ဦးဟာဒေလီမြို့မှာထိန်းသိမ်းခံထားရပြီးတခြား235ယောက်ဟာလည်းဂျမူးမှာထိန်းသိမ်းခံထားရတယ်လို့ဆိုပါတယ်။သူ့အတွက်အန္တရာယ်ဖြစ်စေပြီးရင်သွေးတွေနဲ့ကွဲကွာစေမဲ့ရိုဟင်ဂျာမျိုးသမီးကိုမြန်မာပြည်ပြန်ပို့လိုက်တာဟာအိန္ဒိယအစိုးရအတွက်ဘာအကျိုးအမြတ်မဖြစ်ထွန်းနိုင်ကြောင်း HRW ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီနာက္ရှိဂန်ဂူလီကပြောပါတယ်။အိန္ဒိယနိုင်ငံအတွက်မှာရိုဟင်ဂျာ4000လောက်ရှိနေပြီးအဲ့ဒီထက်က2000လောက်ဟာယူနိစီယာမှာမှတ်ပုံတင်ထားကြတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညပိုင်းတိုမီတာ25 kHz 7683ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ခြားသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။ယူကရိန်းပြည်ပခကြောင့်နောက်သာစီဈေးတွေအကြီးအကျယ်မြင့်တက်လာနေတဲ့အတွက်ရေနံထုတ်လုပ်မှုပြည်သူတွေသာတိုးမြင့်ဖို့အနောက်နိုင်ငံတွေဘက်ကဖိအားပေးနေတာကိုရေနံထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC နဲ့အဲ့ဒီအဖွဲ့တွေကရုရှားဥဆောင်တဲ့မဟာမိတ်တွေကလက်မခံပဲဒီနေ့မှထပ်ပြီးတော့လက်ရှိရှိသွားနိုင်ဖို့ရှိနေတယ်လို့ခန့်မှန်းရပါတယ်။ Sorry ဥဆောင်တဲ့ OPEC အဖွဲ့ဝင်73နိုင်ငံနဲ့ရုရှားဥဆောင်တဲ့10နိုင်ငံတွေကဝန်ကြီးတွေဒီနေ့နောက်ပိုင်း online ကနေဆွေးနွေးကြတဲ့အခါမှာလာမယ့်မေလအတွက်ရေနံထုတ်လုပ်မှုကိုလည်းပြီးခဲ့တဲ့လတွေတုန်းကလိုပဲဒီနေ့ကိုရေနံစိမ့်စီ4သိန်းလောက်ပဲအနည်းငယ်တိုးဖို့သဘောတူလာနိုင်ဖို့ရှိပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်လောင်စာဆီရရှိမှုတွေရောကြလာခဲ့တာကြောင့်ရေနံစိမ်းဈေးတွေလည်းမြင့်တက်ခဲ့ပြီးတော့ Brent ရေနံစိမ်းတစ်စီးဟာပြီးခဲ့တဲ့မိုင်လအစောပိုင်းက American Dollar 140အထိစံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါပေမဲ့အဲ့နောက်ပိုင်းကဆက်လို့ရေနံစိမ်းတွေပြန်ကျလာနေပြီး American ကသူတို့အရန်တူလောင်ထားတဲ့ရေနံစိမ်းတွေကိုထုတ်ရောင်းချဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်ရေနံစိမ်းဈေးဒီကနေ့မှထပ်ပြီးတော့ကျလာခဲ့ပါတယ်။အမေရိကန်ကတနေ့ကိုရေနံစိမ်းစီတစ်သန်းအထိလတော်ကြာထုတ်ရောင်းမဲ့အစီအစဉ်ကိုဒီနေ့အင်ဂျီတော်ကကြီးညာမယ်လို့ခမန်းရအောင် Bloomberg သတင်းကလည်းဆိုပါတယ်ခင်ဗျာ။ဂျော်ဒန်မြစ်အနောက်ဘက်ကမ်းကဂျနင်းမြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေဒီနေ့ဝင်ရောက်စီးနင်းမှုအတွင်းမှာပါလက်စတိုင်း3ယောက်တည်ဆုံသွားခဲ့ပါတယ်။အခုတစ်ပတ်အတွင်းအစ္စရေးဘက်ကို3ကြိမ်တိုင်တိုင်တိုက်ခိုက်ခံရပြီးတဲ့နောက်အစ္စရေးဘက်ကအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။အစ္စရေးဘက်ကအင်ကာနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်ရရှိတဲ့သူကိုဒီနေ့ခြားသာရင်းနေ့မနေ့အစောပိုင်းကဖမ်းဆီးဖို့လှုပ်ဆင်မှာပါလက်စတိုင်းတနက်သမားတွေဘက်ကပြစ်ခတ်တာကြောင့်အစ္စရေးစစ်သားတွေဘက်ကပြန်ပြီးတော့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့အစ္စရေးစစ်သားတဦးတနက်ထိမှန်ပြီးစေယုံတင်ထားတယ်လို့အစ္စရေးစစ်တပ်ဘက်ကကြေညာချက်မှာပြောထားပါတယ်။ဒီပြစ်ခတ်မှုအတွက်အသက်18နှစ်နဲ့23နှစ်အရွယ်ပါလက်စတိုင်းမျိုးသားနှစ်ယောက်သေဆုံးခဲ့ပြီးတော့နောက်ထပ်15ယောက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ Any now, the name and a pine marble, but Lem Mutown Baga, Baskaboma, Palestine Tioga, Israel Mutiago, Dane Toga Vido, Baskaboma Pai, now Yazat Tioga, Eddie Dane Turezugo, Tanan Pita like Elu, Israel Sitaga, Piovare. During a Shahimu Makovi, Nanin Kusamurigo, Darcy Tinchon and Buddha, Anabaniga, Dinija, Low Sound, Lani, Mabet, Hizaga, Nigule, Buon Samuri, Sala Low Sound Jabu, Dinima, Tabido, Banjali Bare. Shahayuma, Inegan, if you trap Ben Nijabu, locked down a single single, chart happy dot, Diniso in Liamel, Shizai Chibare. Shahayuga, Huambu Mia, Shiba, Chan, and Nova Changu, the Chan Quabido, the Chanzi, Ludego, Piama Trajavo, main toad happy dot. Edo low like the address, Vara Shimishi, Sanda, Sesimurigule, a cheat, low song, Dona, my Pidelu, Dio Anavaniga, Piovare. New Shiba Chamashi, the Pianidu, Danima Niga, Satan Bido, Sansa Sesimuligo, Losan Lagabi, Taujani, Anaima, Sonsa Ma Pibido, and now Bankianigo Satan, Losan Roma, Pidetua, Shahimu Noma needed to rehard Dini Mara, Zizanima, Dancy Bido, Pilo, Siwe, Gedabi, Sinegale, Sirigo, Shabido, Yon Chagabare. Shahimu Mamli, Boruniga, Yoa, Kusa, Du Suzuba, Naronia, Kusa Shia, Shibido, Edega, Dora, and Sat Chayogaro, Yoga, Lakanam, Piadu, Pidelu. Do Anna by Nibaka, Piovari, Mia. Covina Nioga, Dipe, the dollar, billion, second, and a chibi, Tommy Bokisago, deep pubibu, American Tamara, Joe Biden, Lodo Madigo, Tai don't like Bido. A dega dollar, 9 billion good of American Negavalos, and Kobe Yoga, Dipe, the Tosavu, Yaratama, Tarelu, Piovari.
Congress, we need to secure additional supply now. Now.
We can't wait until we find ourselves in the middle of the world. Now tell Yoga Kusamuri Chongare Chini Yama Losame Suramu Sound Lu Miyawao. Barwanka was it two nine would beat out a Griko dinner and ye losam would dwell. Would ye talk bunny Lu anybody? Whereas you go at the go Kagwe Bo Ye Chibi, whereas you go to Dinesau Bikalo Miyawa Wulu, Tama Jubaidanga, Abidoma, Piosu, Dwaraba. Tama Biden Hamanigara Kobe Api Kagwezi not low togebare. သမ္မတဗိုက်ဒန်ကတော့ရန်ကုန်ငွေထောက်ပံ့မှုတွေကိုမရဘူးဆိုရင်အမေရိကန်ပြည်ထောင်စုရောကမ္ဘာကြီးမှာပါရရှိပြီးသားအခြေအနေတွေကနေနောက်ပြန်ဆုတ်သွားလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။အမေရိကန်မှာအသက်
31ရက်နေ့ကြာသာပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောင့်ဝင်းလိုက်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင် ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီရှစ်လုပ်ငန်းစဉ်၃ရက်ကတော့မြန်မာနိုင်ငံကိုစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်သက်ဆိုင်သူတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲမေလာထဲမှာကျင်းပရေး။နံပါတ်၂အနေနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဗီဒီယိုကနေတဆင့်တွေ့ဆုံဆွေးနွေးရေးနဲ့နံပါတ်3အချက်အနေနဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ရေးလို့ဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်ပြည်ပခန့်တွေပြည်လဲရေးအခက်ခဲတွေကြားကနေလမ်းကြောင်းပွင့်နိုင်အောင်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံနဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့ကြိုးပမ်းအားထုတ်မှုကိုအတိအမှတ်ပြုပါကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောပါတယ်။တွေ့ဆုံမှုအတွင်းမှာတော့အာဆီယံကိုယ်စားလှယ်ဖရက်စခွန်ကမြန်မာနိုင်ငံကိုသူ့အနေနဲ့မတ်လ21ရက်နေ့ကနေ23ရက်နေ့အထိတွားရောက်ခဲ့ပြီးတော့သူဆင်းနေခဲ့တဲ့အဓိကအကြောင်းအရာ၃ချက်ဖြစ်တဲ့အကြမ်းဖက်မှုတွေရပ်တန့်ရေးစာနာမှုဆိုင်ရာအကူအညီတွေဖြန့်ချိနိုင်ရေးယုံကြည်မှုတည်ဆောက်ပြီးတော့ပြည်ပခန့်မှာပါဝင်သူတွေအားလုံးကြားမှာအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာရေးစတဲ့အကြောင်းအရာတွေကိုနိုလင်းဟေဇာကိုတင်ပြခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာစာနာမှုဆိုင်ရာအကူအညီတွေချောမွေ့စွာပေးပို့နိုင်ရေးအတွက် Humanitarian Corridor လို့ခေါ်တဲ့စာနာမှုအကူအညီပေးရေးလမ်းကြောင်းထားရှိသွားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ် ASEAN နဲ့ ကုလ သမဂ္ဂ အထူး ကိုယ် စားလှယ် တို့ ရဲ့ ဒီ တွေ့ဆုံ မှု အတွင်း မှာ တော့ မြန်မာ အရေး မှာ ကုလ သမဂ္ဂ နဲ့ ASEAN ကြား နီး ကပ် စွာ ပူးပေါင်း ဆောင်ရွက် ရေး အပါအဝင် ASEAN ဘုံ သဘော တူညီ ချက် 5 ချက် ပေါ် အခြေခံ ပြီး ရှေ့ဆက် လှုပ်ဆောင် ကြ ဖို့ နှစ် ဖက် သဘော တူ ခဲ့ ကြ တယ် လို့ လည်း ကမ္ဘောဒီးယား နိုင်ငံ သား ဌာန က ထုတ်ပြန် ပါတယ် ဒါဟာ မြန်မာ အရေး နဲ့ ပတ်သက် လို့ သူတို့ နှစ် ဦး မနှစ် ဒီဇင်ဘာလ 31 ရက် နေ့ က တွေ့ဆုံ ခဲ့ ပြီးတဲ့ နောက် မှာ ဒုတိယ အခြေ မြောက် တွေ့ဆုံ ခြင်း ဖြစ် ပါတယ် ရှင် အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရာစစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံနယ်စပ်တည်ငြိမ်ရေးနဲ့နယ်စပ်ကုန်သွယ်စီးပွားရေးကိစ္စရပ်တွေကြားတရုတ်စိုးရနဲ့ဆွေးနွေးပြကြမယ်လို့စစ်ကောင်စီပြောခဲ့ရတာ VOA မြန်မာနိုင်ငံမှာဆက်နာသိမ်းပြီးတဲ့နောက်ပိုင်းတရုတ်စိုးရရဲ့ရက်တက်နေတဲ့စီးပွားရေးတွေယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လှည့်ပတ်နိုင်ရေး
မြန်မာစစ်ကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းတရုတ်မြန်မာနယ်စပ်အရေးလေ့လာသူတွေကလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြကြတိန်ပြောပြပေးပါရှင်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝန်ကြီးဝန်ကြီးရဲ့ဖိတ်ကြားချက်အရဦးနှောက်မောင်လင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တရုတ်နိုင်ငံကိုဒီကနေ့သွားရောက်ပါတယ်မြန်မာကိုယ်စားလှယ်ဖွဲ့အနေနဲ့တရုတ် နိုင်ငံပေါ့နော်။ကုန်သွယ်ရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုန်သွယ်မှုကအနေစားကုန်သွယ်မှုကဒါအမြင့်မားဆုံးအခြေအနေဖြစ်တယ်။ပမာဏအကြီးမားဆုံးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ဖြစ်ပေါ်နေတဲ့နိုင်ငံရေးဒီပွားရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေချပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင်းပါတယ
်။မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတာကြောင့်နေဆက်ဒေသတည်ငြိမ်ရေးအရေးအတွက်တရုတ်နိုင်ငံအနေနဲ့အလေးပေးဆောင်ရွက်နေတဲ့ဖြစ်စဉ်ရှိခဲ့ပြီးညနိုင်ငံပူးပေါင်းလို့ဆောင်နိုင်ဖို့မျှော်လင့်ကြောင်းလည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ
်တရုတ်နဲ့မြန်မာနဲ့ကြားထဲမှာကကျွန်တော်တို့အလေးစားဒေသတည်ငြိမ်ရေးအရေးကိုအဓိကပူးပေါင်းပြီးဆောင်ရွက်လျက်ရှိတယ်။ဒါကြပြင်တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအပေါ်မှာကျွန်တော်တို့တည်ငြိမ်ရေးတဲ့နိုင်ငံတစ်ခုဖြစ်ရင်လို့လို့မလို့လဲကျွန်တော်တို့အငြင်းငြိမ်းလုပ်ငန်းစဉ်မှာထက်တဲ့ပုံမှာပါဝင်ကူညီနေတာရှိတယ်။ဒီငြင်းငြိမ်းနဲ့ပတ်သက်လာလို့ရှိရင်အထူးကိုယ်စားလှယ်တရားခံထားပြီးတယ်ဆောင်ရွက်နေတာရှိတယ်။ဆက်လက်ပြီးလည်းကျွန်တော်တို့ပြည်내အေးချမ်းမှုရှိစေရေးအတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။အင်ဒိုနီးရှား၊ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးတွေကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီကတီးခြားစီဖိတ်ကြားထားတယ်လို့လည်းတရုတ်နိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာဒိုင်းသာလနဲ့ကိုင်းအဖွဲ့တွေ၊ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေရာအနှံ့တိုက်ပွဲတွေဖြစ်နေချိန်ဒေသတွင်ပြည်내လုံခြုံရေးအတွက်လို့ဆိုပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးကဒေသတွင်းနိုင်ငံသားရဲ့ဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။ဒီဥမြမနေဆက်အရေးဒီလာသုံးသက်သူဒေါက်တာလှကျော်စောကလည်းမြမပြည်တွင်းတည်ငြိမ်ရေးအတွက်တရုတ်ကအဖြေရှာဖို့ကြိုးစားပုံရတယ်လို့ပြောပါတယ်
။ဒီမှတ်ကြည့်တာကတော့ဘဝဒီမှာလည်းအကြီးကတော့တော်တော်မကြည့်နေဖြစ်နေတော့နိုင်ငံရေးရကစင်းတရားပြည်အောင်တချို့ဆွေးနွေးတာရှိတယ်။ဘမပြည်ကတော့အချင်းကြီးပိုးနေတာနော်ပရိုဒက်ရှင်။အဲ့ဒါကြောင့်လို့များခေါ်ပြီးဆွေးနွေးလမ်းပြီးအစ်ချင်းကသွားတာလည်းတိတ်ပြီးအဆင်မပြေဘူးလေနော်အဲအဲ့ဒါကြောင့်တရုတ်ကဘုံပမာပြီးမှနိုင်ငံရေးကြီးရတဲ့တကင်းပြားပြည်မျိုးပြည်သူ့ကို
မရှိပါဘ
ူးပြည်ပြားကိုဆို
ကြည့်ချ
ောင်းပြီးတော့ပြောဖို့
ကြည့်အောင်ပါတ
ာအဲ့ဒီကိစ္စကိုပါမယ်ဆို
မြန်မာနိုင်ငံမှာတရုတ်နိုင်ငံကအကောင့်ထဲပေါ်မဲ့အခြေခံစောင့်ဝင်စီမံကိန်းဒေါ်လာဘီလီယံနဲ့ချေရှိနေပြီးအဲ့ဒီစီမံကိန်းတွေဘေးရန်ကင်းကင်းအကောင့်ထဲပေါ်နိုင်ဖို့တရုတ်အစိုးရကလှူလာနေပါတယ်။2020ပြည်နှစ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်တွင်ကျောက်ဖြူထူစီပွားရေးဆိုမြန်မာနိုင်ငံစီပွားရေးဆိုရန်ကုန်မြို့တင်နဲ့ရှမ်းနဲ့ကချင်ပြည်နယ်မှာနေဆက်စီပွားရေးပူပေါင်းဆောင်ရွက်မှုဆောင်တဲ့အပါအဝင်တရုတ်မြန်မာစီပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအရှိန်မြှင့်ဖို့တရုတ်ဆိုရနဲ့အန်ဒီဆိုရတို့ကြားသဘောတူခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးပြတ်တက်နေပါတယ်ခင်ဗျာ
စစ်ကောင်စီကမြန်မာနိုင်ငံသားရေးဝန်ကြီးရဲ့တရုတ်ခီးစဉ်တရင်ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသကတိုက်ပွဲတွေအခြေအနေကိုဇက်တိုက်တင်ဆက်ပေးကြပါမယ်မွန်ကြီးနယ်စိုက်ထုံမြို့နယ်မုတ်ပလင်လမ်းဆောင်မှာကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တပ်မဟာတင့်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ပူးပေါင်းပြီးတော့မုတ်ပလင်စစ်ကောင်စီဂိတ်ကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုအပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာဒေသခံပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်စိုက်ထုံမြို့နယ်တဲကစိုက်ထုံမြို့အရှိဘက်10မိုင်လောက်အကွာဝေးမှာရှိတဲ့မုတ်ပလင်ကျေးရွာအုပ်စုမုတ်ပလင်လမ်းဆောင်မှာဒီကနေ့မနက်ပိုင်းကကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တပ်မှတင့်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကမုတ်ပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ်။
เออวันนี้มันไม่ใช่มันไม่ใช่ใครจะกินซาการีมาเราไม่ได้แนะนำใครกูDNA ยังBDN ยังนับเป็นเต็มที่ปากกาพายต้องเทวันเนาะผู้ว่าพยานหนึ่งเราเป็นยังได้ใครยังมีอะไรมาคือใครจะกินซาการีมีเราชาวยังเป็นยังที่BDN เป็นยังเราเป็นยังยาวอะไรเนี่ยต้องยังการเราเดินยังไงเราอยู่ยังเป็นมา
แล้วส่งไปเนี่ยเงี้ยบริเวณเนี่ยเราพูดชัวร์มาสิ่งสิ่งแบบการเราใจถูกแบบการไต้หวันชิลีเนี่ยเป็นตัวแต่ส่งที่ยาทุกอย่างนามชีดีบ่าวเกี่ยนอยู่แต่มาที่เนี่ยเนี่ยเรายาวชิลีเนี่ยใจถูกมีกันสี่เดือนเสียมาดูกันเลยไต้หวันชิลีเนี่ยชิลีก็คุณรู้เปล่าเปล่าเลยเขาเป็นนั่งสมะเขาเป็นนั่งสมะที่เราให้ผู้ประกันเนี่ยจะมารู้ประกันเนี่ยที่เราผู้ประกันดีมากชาวเราเสียเลยแต่นายไม่เล่าเสียได้ไหม
ไต้หวันพิบาร์บีเดนเอาสิ่งสิ่งเป็นก้าและในจีนและในเงินเนี่ยอยู่อาศัยแบบก็พิจารณาจากที่ต่างกันอู่เลยจีที่มันแต่งยาเกี่ยวกับเลยที่กันนี่มันเนี่ยไปไต้หวันเนี่ยพิจารณาเรื่องน้ำมามุกเลี้ยงอะไรกูเสียใจกับวิญญาณเสียมือเลยลูกเขยเลยลูกเลยที่ต่างกันนี่ก็พิบาร์เลยมันล่ะมันสักกูยังนี่กันเลยแต่ท้องบีเลนเลยมาช่วยยังพิจารณาหนี้มาไต้หวันพิบาร์เลยด้วยเรื่องมาเดียว
ที่ว่าไปดูเรื่องสิ่งสิ่งเป็นการพิจารณาจากอัตมาพี่ดีเลยแต่ท้องมีว่ากลิ่นอุติส่งแก่เลยลูกเลยแต่ท้องปีดูกับวัยจะพูดกับกูโซ่ทุกอย่างเปล่าเลยไอ้มาการว่าที่ว่าล่ะที่ว่าเลขนี้นี่จ้าแต่ท้องว่าขนี้มาที่ว่ามีการมีการขนี้เนี่ยที่ว่าอืมปีนี้หมดพยาบุตรละพยาบุตรวิ่งอัตยามมาไอ้มาคือไต้หวันขนี้เนาะที่ว่าปูโต้ไม่หมดอันนี้ขนี้เนาะไอ้ยาวไม่แบบรูปเป็นปงเนี่ย
คนต้องมีเนี่ยค่ะผมมาเองเจ้าหนี้ยานูนี่ก็ทราบว่าวันนี้เป็นแทนที่ทำแบบนี้ตอนที่ยังก้าวไปที่นี่ตัวเองโอ้แค่คนนี้เลยคือมีบอกคนนี้เลยคือยาเราไปที่นี่เนี่ยเช้านี้เลยคือยาเราที่ต้องที่ยาอีกจะทุ่มที่ยาไม่มาเพียงแล้วใจถูกตีเสียปีนี้ไม่เปลี่ยนใจว่าแล้วมาเลยผมมาสิ่งสิ่งที่ปีนี้ก็ยังรู้ตอนเริ่มยาวยี่เจนเนี่ยปีตุกาก็ยังผู้วางจะเปลี่ยนก็มาจากขนาดใจเปลี่ยนชีวิตเลยลูกเลยคือยังอยู่ยันล่าสุดทุกอย ကျွန်တော်ရနိုင်ပါတယ်။ကရင်ယူကရင်မျိုးသားစည်းရုံးလက်အောက်ကတက်မှာခွန်နှစ်ခုလုံးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာပါ။တက်မှာ၁တက်မှာ၅တက်မှာ၆နဲ့မြေတွေမှာတော့၄၀နီးပါးတိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောပါတယ်ရှင်။
မော့ပလင်စစ်ကောင်စီတပ်ကိုဒီကရင်တပ်မဟာတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တဲ့တဲ့တွင်မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်မင်းတပ် MTB လမ်းမပေါ်ကချမ်းပြန်းကျေးရွာနားမှာCDFမတူပီတပ်နဲ့စစ်ကောင်စီတပ်တို့ကြားမှာမတ်လ3ရက်နေ့ဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ချမ်းပြန်းရွာသစ်ရွာဟောင်းအပါအဝင်ကျေးရွာ9ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်န
ကျွန်တော်ရနိုင်ကမြန်မာပြည်နယ်ချောင်းသာရီနေ့မနက်ပိုင်းကတိုက်ပွဲတွေဖြစ်နေပါတယ်။မင်းတပ်မတူပြီးလမ်းမပေါ်ကချမ်းပြန့်ကျွရတဲ့ရွာဟောင်းကြောင့်မှဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေတုံးပြီးတိုက်ခတ်တယ်လို့ချမ်းပြန့်ရွာကတူကပြောပါတယ်။
ကျေးရွာရှိတဲ့ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ချမ်းပြန့်ကျေးရွာတဲ့ကျေးရွာဟောင်းအပါအဝင်မင်းတပ်မတူပြီးလမ်းမကြီးတစ်လျှောက်ရွာတွေကဒေသခံတွေတောတောင်တွေနဲ့ထွက်ပြေးပုန်းခိုနေကြရပါတယ်။
ဒီကနေ့ဒီလိုပဲတောတောင်တွေထဲမှာရှောင်းပုံးနေရတာပေါ့ဒီလိုပဲအခုလည်းတောတောင်တွေထဲမှာကျွန်တော်လည်းတောတောင်တွေထဲမှာရောက်နေတာပေါ့ရပ်ဖက်ကလည်းလက်မကြီးနေရွာရောပြစ်နေရဆိုတော့အနည်းငယ်ရွာဆိုအခုမင်းတပ်မတူပြီးလမ်းကြောင်းတောက်လျှောက်ကရွာကြီးရတော့ကြီးရတော့မိုင်းခွန်းနဲ့ဆဲကြီးရမယ်ဆက်ဆက်လေးကြီးရမယ်မွန်းတုံကြီးရမယ်လို့ရွာကြီးလမ်းကြောင်းမှာရှိတဲ့ရွာတွေပေါ့ဒီလိုက်အင်ကိ ဒီမတူပြင်းတဲ့လမ်းကြောင်းတွေရမှာပေါ့ကျွန်တော်တို့ဒီစီရီယပ်မတူပြင်းတဲ့ဒီပြင်းမှုဖြစ်တယ်ဖြစ်တယ်အဲ့တော့မနေ့ကမနေ့ကညနေပိုင်းကလေးကပေါ့သူတို့ဒါပေမဲ့ဒီ
90တစ်ဆယ်အနီးဒီ90 90လောက်ထိတော့ဒီတစ်ချိန်စစ်ပေါင်းဒီကျွန်တော်တို့လက်ချိန်ပေါ့ဒီနေ့မနေ့ပြတ်ခတ်တာမင်းကြက်ဘက်ကကြိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကအခုလိုပြောပါတယ်ချင်းချင်းရဲ့ချင်းရဲ့တော့ကျွန်တော်တို့တူပီပြတ်မှာတော့မက်ရ
29ရရှိခဲ့တဲ့ဖြစ်ပင်ဖြစ်ပါတယ်။မြန်မာစေနိုင်လောက်ကနေပြောကြအဲကျွန်တော်တို့စေနိုင်9မိနစ်လောက်ခီ9မိနစ်ကျွန်တော်တို့ဖြစ်ပျက်မှုရှိသွားခဲ့တဲ့ဖြစ်ပင်ဖြစ်ပါတယ်။ချင်းပြည်နယ်ကမင်းတပ်မတူပြည်မြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ရေးလှုပ်ရှားနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းနှင့်ဆင်ဆူသလိုတိုက်ပွဲတွေဖြစ်နေပါတယ်ရှင်။
ချင်းပြည်နယ်မတူပြည်ဘက်ကစစ်ရေးအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကိုကန့်တပ်ဖွဲ့တီထောင်သူဥဖုံကြားရှင်ရဲ့အစာဗနာသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကိုတီထောင်ခဲ့သူဥက္ကရာဟောင်းဥဖုံကြားရှင်ရဲ့ရုတ်ကလပ်ကိုဝါတပ်ဖွဲ့ထိန်း ထိန်ချုပ်နယ်မြေဖြစ်တဲ့ဟိုတောင်းမြို့မှာဒီကနေ့ကူးသွင်းတင်းကြပါတယ်စစ်ကောင်စီတပ်နဲ့MNDA တပ်တို့ကြားမှာဒီလာဇမ်းမိုက်အတိပြင်းပြင်းထန်ထန်တိုက်ပွဲတွေရှိခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလွမ်းသူပန်းခွေပေးဖို့ခဲ့သလိုထရီဂန်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုလည်းဇာပနအခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုငြင်း
စာပနာကိုမိုင်းလာမြို့မှာမတ်လ29ရက်နေ့ကနေဒီနေ့31ရက်နေ့အထိ3ရက်တိုင်ကျင်းပခဲ့ပါတယ်။မိုင်းလာမြို့ကနေဥဖုံကြားရှင်ရဲ့ရုပ်အလောင်းကိုဂူသွင်းတကြိုမဲ့တင်းကြိုင်းမြေကိုတည်ယူသွားတဲ့အချိန်ကို MNDA ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကအခုလိုပြောပါတယ
်။အခုဥဒါဖြတ်ဖြတ်သွားပြီကွာ။ဟိုကတည့်ဒီတိုင်းကြီးကိုဖြတ်ဖြတ်သွားပြီဒီမိုင်းလာကနေဖြတ်တာ။ဒီနေ့မနေ့ဟို9:00ဆွဲပြီးတော့မှအချိန်7:00လောက်ပေါ့။ဟိုကမြန်မာအချိန်7:00မှာအဲ့ဒီကိုရောက်မယ်၊ညီကိုရောက်မယ်လို့တော့အဲ့ဒီစီစဉ်ရတော့စီစဉ်ထားတာပေါ့နော်။အခုတော့ဥဒါစီစဉ်လိုက်ပြီးဒီနေ့တော့တော့
ဥဖုံကြားရှင်ရုပ်အလောင်းကို UWSA ဝါတက်ဖွဲ့ထိန်းချုပ်ရာဟိုတောင်းမြို့မှာဂူသွင်းမှာဖြစ်ကြောင်းမာမိတ်အဖွဲ့ခေါင်းဆောင်တူကပြောပါတယ်
။ပေါ်ပေါ်လိုက်ရနော်။ပေါ်တောက်ပါနော်။ငါတို့ဝါမင်းနော်။ဆန္ဒကြီးပြီးအောင်ပေါ့ဆန္ဒကြီးမတိုင်မီမဟောတော်လို့ဆိုပေါ့
။ကွယ်လွန်သူဥဖုံကြားရှင်အတွက်စစ်ကောင်စီကပန်းချင်းတွေပေးပို့ခဲ့တဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကငြိမ်းချမ်းရေးနဲ့ချိတ်ဆက်ပြောဆိုပါတယ်။
ဒီကျွန်တော်အနေနဲ့ကဒီလိုပေါ့နော်ဥဖုံကြားရှင်ရဲ့စာပနာမှာကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့ဒါပမတ်တရားပန်းခြင်းပေးခဲ့တာရှိတယ်။တိုင်းမှုကိုယ်တိုင်တတိကံဒေတာတိုင်းစတန်ဒါချုပ်တိုင်းမှုကိုယ်တိုင်တက်ရောက်တာရှိတယ်။လောက်ဆောင်ချက်ရည်ရွယ်ချက်ကတော့ကျွန်တော်တို့ကဒီနှစ်မှာငင်းကြားရေးကိုဦးစားပြီးလုပ်မယ်ငင်းကြားရေးအနည်းဖြစ်စေရမယ်လို့နိုင်ငံတော်ဝန်ကြီးချုပ်ကိုယ်တော်တနည်းပြမိန့်ခွန်းမှာဟောဖေဖော်ဝါရီ12ရက်နေ့ပြည်သူလူထုကိုပြောကြားတဲ့မှာပြောကြားတဲ့အထဲမှာဟောပါပြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီဟာတွေကလှုပ်ဆောင်ခြင်းအကြောင်းကတော့ငြိမ်းချမ်းရေးကိုရရှိနိုင်စေမဲ့အကြောင်းတရားတွေကိုကျွန်တော်တို့လှုပ်ဆောင်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ EAO တွေနဲ့လွတ်လွတ်လပ်လပ်နော်ကြိုတင်ကန့်သတ်ချက်မစားဘဲတနိုင်များစူးနေမိမျိုးလဲဒါထောက်ပြန်ခဲ့ပြီးဖြစ်ပါတယ်ဗျာ။
MNDA ကိုကန့်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုလမတ်လပိုင်းအထိတိုက်ပွဲတွေပြင်းထန်ခဲ့သလိုအခုချိန်ထိလည်းနှစ်ဖက်အပြစ်ခတ်ရပ်ဆဲထားတာမရှိပေမဲ့လည်းစစ်ကောင်စီဘက်ကတိုင်းမှုအဆင့်အထိဇာပနာအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒူးဝင်ကြီးခွန်ဘီထူးနဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဒူးဝင်ကြီးဦးချစ်ထွန်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။ KNDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF အပါအဝင်နိုင်ငံရေးပါတီနဲ့တခြားအဖွဲ့အစည်းတွေကလည်းလွမ်းတူပန်းခွေတွေပေးပို့ခဲ့ကြပါတယ်။ မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ဟာဒီနှစ်ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်ခဲ့တာပါလက်ရှိမှာ MNDAA ကိုကန့်တပ်ဖွဲ့ကိုဥဖုံကြားရှင်ရဲ့သားဖုံတရွှင်ကဦးဆောင်နေပြီးဥဖုံကြားရှင်ကွယ်လွန်သွားပေမဲ့ MNDAA အဖွဲ့ဟာမူဝါဒပြောင်းလဲမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီတပ်တွေနဲ့MNDA ကိုကန့်တပ်ဖွဲ့တွေအကြားပြီးခဲ့တဲ့နှစ်လလောက်ကစတင်ပြီးဒီလဇန်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ခင်ဗျာ
ဥဖုံကြားရှင်ရဲ့ဇာပနာသတင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တန်ရဲ့မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်SSPP လို့ခေါ်တဲ့ရှမ်းတိုးတက်ရေးတပ်နဲ့ RCSS လို့ခေါ်တဲ့ရှမ်းပြည်ထူထောင်ရေးတပ်တို့ကြားစီးရဲပဋိပက္ခတွေဖြစ်နေကြတာနှစ်ပေါင်းတော်တော်ကြာနေပါပြီ RCSS ချက်တပ်တွေက SSPP တပ်တွေချုပ်ကင်ထားတဲ့မြောက်ပိုင်းနယ်မြေတော်တော်များများကိုသိမ်းယူနိုင်ခဲ့ပါတယ်ဒါပေမဲ့ဝါတပ်ဖွဲ့နဲ့ TNLA တောင်းပလောင်တပ်တို့ရဲ့အကူအညီကြောင့် SSPP ကသူလက်လွတ်ခဲ့ရတဲ့နယ်မြေတွေကိုပြန်လည်ရရှိနေပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားတာနားဆင်ပါရှင
်။ရှမ်းပြည်နယ်ရက်စောက်နယ်နောင်ချိုအကြားကျောက်ကူမြို့ဝင်းကျင်မှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတပ် RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီတပ်SSPP တို့ဖေဖော်ဝါရီလဒုတိယပတ်မှာတိုက်ပွဲဖြစ်ပေါ်ပါတယ်ရှမ်းထူထောင်ရေးတပ်အရင်းနိမ်သွားလို့တပ်မဟာမူမိသားစုနဲ့နောက်လိုက်တွေတဲ့နယ်ခရမ်းအမြောက်များနဲ့ဖမ်းဆီးရမိတယ်လို့ရှမ်းထုတ်တရေးတပ်ကပြောကြောင်းဖေဖော်ဝါရီလ10ရက်နေ့ထုတ်အေယာဝတီသတင်းမှာပေါ်ပြပါတယ်ကြီးတိမြို့နယ်ကဆောက်ခွာလာတဲ့ရှမ်းထူထောင်ရေးတပ်ကိုတောင်ကြီးမြို့မြောက်ဖက်မှာရှမ်းထုတ်တရေးတပ်ကတိုက်တာဖြစ်ပါတယ်ရှမ်းထူထောင်ရေးတပ်ကိုကူညီတဲ့အနေနဲ့စစ်ကောင်စီတိုက်လေရင်နှင်းကဘုံကျဲသွားတယ်လို့ရှမ်းထုတ်တရေးတပ်ဖက်ကပြောပါတယ်။ရှမ်းထုတ်တရေးတပ်ဟာ1989မှာနဝတအစိုးရနဲ့အပြစ်ရပြီးရှမ်းပြည်နယ်အထုဒေသ3ကိုထိ ंछ ုပ်ခွင့်ရပါတယ်။နန်းခမ်းကြောက်မဲပြည်ပေါ်လာရှို့မိုင်းရဲတန်ရန်ကျေးသီးမိုင်းရှုလင်းခေစတဲ့ဒေသတွေဟာရှမ်းထုတ်တရေးတပ်ချုပ်ကိုင်တဲ့နယ်မြေဖြစ်သွားပါတယ်။အဲ့ဒီအချိန်ကရှမ်းတိုးတရေးတပ်မှာအင်အား4000လောက်သာရှိပြီးအပြစ်ရထားပေမဲ့နောက်အတာစစ်တပ်နဲ့မကြာခဏတိုက်ပွဲဖြစ်နေရှိပါတယ်
။ရှမ်းတိုးတရေးတပ်မြပြားခန့်နဲ့ရှမ်းစတိတ်အာမီ SSA ရှမ်းပြည်တပ်မတော်ကို1960ပြည်လွန်မှာဖွဲ့စည်းတော့အင်အား1600ခန့်ရှိပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မှာဌာနချုပ်လုပ်ထားပါတယ်။အဲ့ဒီအထဲမှာပလောင်တန်ရင်နှစ်ရင်ပါဝင်ပြီး1968မှာခွဲထွက်သွားပါတယ် SSC တက်ကိုမြောက်ပိုင်းတက်နဲ့တောင်ပိုင်းတက်ဆိုပြီးခွဲခြားလှုပ်ရှားပြန်ပါတယ်ဒီကာလမှာဘကပဗမာပြည်ကွန်မြူနစ်ပါတီနဲ့ဆက်သွယ်ပါတယ် SSC ကိုအာသစ်လောင်းတဲ့အနေနဲ့1981မှာရှမ်းပြည်တိုးတက်ရေးပါတီဖွဲ့စည်းတာကြောင့်ရှမ်းပြည်တိုးတက်ရေးတက်အဖြစ်ထင်ရှားလာပါတယ်1980ပြည့်လွန်နှစ်တွေမှာရှမ်းတိုးတက်ရေးတက်နဲ့ဘကပတက်တို့စီရေးပူးပေါင်းဆောင်ရွက်တာတွေများလာပါတယ်ဘဂဗဌာနချုပ်ရှိတဲ့ဝဒေသပန်ဆန်းမှာရှမ်းတိုးတက်ရေးတပ်ဟာနိုင်ငံရေးစီရေးတင်နန်းတက်ပြီးပူးပေါင်းလှုပ်ရှားတာတွေရှိလာသလိုအုပ်စုကွဲတွေလည်းများလာပါတယ
်။စေစိုးရနဲ့အပြစ်ရဆွေးနွေးပွဲလုပ်ပြီးရှမ်းပြည်မြောက်ပိုင်းအထူးဒေသ3ကို1989မှာသတ်မှတ်ခဲ့ပြီးမှရှမ်းတိုးတက်ရေးတပ်ဟာဝအဖွဲ့နဲ့အဆက်အသွယ်ရှိပါတယ်။ကျေးသီးမြို့နယ်ဝဟိုင်းဒေသကိုဗဟိုပုပြီးစစ်ရင်အားဖြည့်တင်းပါတယ်။ဘိုးချုပ်ပန်ဖဥဆောင်ပြီးခိမိတဲ့နဲ့ကိုင်းဆောင်နိုင်အောင်ကြိုးပမ်းပါတယ်။ နောက်ဝတ္တဆေဆိုရတဲ့သဘောတူချက်ယူတာကိုမကျေနပ်တဲ့စောဆိုင်လိပ်အဖွဲ့ဟာခွန်စာဥဆောင်တဲ့မော်တိုက်တန်နဲ့ပေါင်းသွားပါတယ်။1996မှာဆိုင်လိပ်ွယ်လွန်ပြီး1997မှာခွန်စာလက်နက်ကြတော့မော်တိုက်တန်လည်းပြတ်သွားပါတယ်။ဒါပေမဲ့ရွှေဆေအဖွဲ့ကလက်နက်မချဘဲရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကိုဖွဲ့စည်းပါတယ်။ကျောက်ပြူယူနန်
ရင်းနှံတဘာဝဒဏ်ငွေလိုင်းတိဆောက်ဖို့အတွက်ရှမ်းတိုးတဲ့ရေးတပ်ကြီးစိုးတဲ့နေရာတွေကိုတပ်မတော်ကချုပ်ကန်ဖို့ကြိုးပမ်းတဲ့အခါမှာလက်နက်ရုပ်သိမ်းခံရတဲ့အဖွဲ့ရှိသလိုနေရာရွှေပြောင်းခံရတဲ့အဖွဲ့လည်းရှိလာပါတယ်။မကျေနပ်တဲ့တန်ရင်းတွေကရှမ်းထူထောင်ရေးတပ် RCSS နဲ့ပူးပေါင်းတဲ့အတွက်မြောက်ပိုင်းကိုတောင်ပိုင်းတပ်တွေဝင်ရောက်ဖို့လွယ်ကူသွားတာဖြစ်ပါတယ်။2010ခုနှစ်မှာရှမ်းတိုးတဲ့ရေးတပ်ကတန်ရင်းနှင်းရင် နေသားသောတက်ဖြစ်သွားပါတယ်။ရှမ်းတိုးတဲ့ရေးတပ်ကိုဗိုလ်ချုပ်ပန်ဖဆက်လက်ဦးဆောင်ပါတယ်။ဒီတော်တွင်ပလောင်တက်ဟာတအောင်းအမျိုးသားလူမျိုးရေးတပ် TNLA အဖြစ်အစွန်းပြောင်းသွားပါတယ်။KIA ကချင်တက်အကူအညီနဲ့2017မှာစတင်လှုပ်ရှားတဲ့တအောင်းတက်တွေဟာအင်အား9000လောက်ရှိပါတယ်။ဦးသိန်းစိန်အစိုးရနဲ့ပြည်နယ်ပြည်ထောင်စုအဆင့်အပြည့်ရသဘောတူချက်လုပ်ခဲ့တဲ့ရှမ်းတိုးတဲ့ရေးတပ်ဟာ နိုင်ငံလုံးဆိုင်ရာအပြည့်ရသဘောတူချက်NCA ကိုလက်မှတ်မထိုးပါဘူး။ရှမ်းထူထောင်ရေးတပ်နယ်ရောတပ်မတော်နယ်ရောတိုက်ပွဲဖြစ်ပွားပါတယ်။ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ဖက်ဒရယ်နိုင်ငံရေးဆွေးနွေးပွဲကော်မတီမှာရှမ်းတိုးတဲ့ရေးတပ်ဟာအဖွဲ့ဝင်ဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကတော့ဦးသိန်းစိန်အစိုးရလက်ထက် NCA အပြည့်ရစာချုပ်ကိုလက်မှတ်ထိုးပြီးရှမ်းတိုးတဲ့ရေးတပ်ချုပ်ကိုင်တဲ့နယ်မြေတွေကိုဝင်ရောက်အခြေစိုက်ပါတယ်။ ဒါပေမဲ့ရှမ်းတိုးတရေးတပ်ရဲ့ဝမ်ဟိုက်ဌာနချုပ်နဲ့ဆေးမိုင်းအကွာလွယ်ဟွန်းတောင်ကျော်မှာနေရာယူထားတဲ့ရှမ်းထူထောင်ရေးတပ်မကြာမီကအရင်နှိမ်သွားတာဟာရှမ်းလက်နက်ကင်ပဋိပက္ခရဲ့ထူးခြားမှုလို့မြင်ကြပါတယ်။ရှမ်းတိုးတရေးတပ်တဦးဒီမတိုက်နိုင်တဲ့စစ်ပွဲကိုဝတ်တပ်ဖွဲ့အကူအညီနဲ့တိုက်ခိုက်ပြီးအောင်ပွဲခံလိုက်တာလို့လည်းမြင်ကြပါတယ်။ဒီလက်နက်ကင်အဖွဲ့တွေဟ
ွေဦးတော်လာရေးမှာပါဝင်စင်နေဖို့ရွေချက်ရှိမရှိဆိုတာအခုတည်းကရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးခင်ဗျာ
။ဟူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာ COVID-19 မျိုးကွဲ Omicron ရဲ့နောက်မျိုးကွဲစိတ် BA2 တွေ့လာချိန်မှာတော့ကာကွယ်ဆေးအရေးအသွေးနဲ့လုံခြုံမှုကားကောင်းတဲ့နိုင်ငံတွေမှာလို့မပြင်းထန်နိုင်ဘူးလို့ပြောဖို့ကတော့စောနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဘလို့အခြေအနေကြောင့်ပါလဲ။ဘလို့လူတွေမှာဘလို့သတိထားပြီးတော့ပြုစုကူတာပေးဖို့လိုအပ်ပါသလဲ။ဒီအကြောင်းနယူးယောက်မြို့ကဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူတာပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ COVID-19 ရဲ့မျိုးကွဲတဲ့ Omicron ရဲ့နောက်ထပ်မျိုးကွဲစိတ်တစ်ပေါ့နော် BA2 လို့ခေါ်တာတွေ့ပြီးနှစ်ပတ်အကြာမှာဒီနိုင်ငံတကာမှာလက်ရှိတွေ့နေတဲ့အတွေ့အကြုံတွေအရာပေါ့နော်ဒီ BA2 နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေတဲ့ဆရာကြီးအဓိကဘယ်လိုသင်ခန်းစာမျိုးကိုပြောပြချင်လဲ
ဒီပိုင်းကပေါ့နော် BA2 ကအခုလက်ရှိမှာလူတိုင်းလူတို့ပတ်သက်ကြားထဲမှာပြန်ပြီးတော့ဒီမှာစားလာပေါ့နော်ကောင်းတဲ့အကြောင်းတစ်ခုတော့မဟုတ်ဘူးပေါ့လေဆိုတော့ဒီနိုင်ငံမှာဆိုရင်စိုင်းနေရောအပြင်းသွားရင်ရောမဆီပါဘူးပြရစရာတော့မလိုတော့ဘူးဆိုတော့အများကြီး short ချလိုက်တယ်တနိုင်ငံလုံးမှာဆိုတော့ဟို back to normal လို့ဖြစ်သွားကြတဲ့အချိန်မှာ cases တွေစပြီးတော့ဖြစ်လာတယ်ဆိုတော့အဓိကစပြီးဖြစ်တာ BA2 ကဟိုတလောတွေကအင်္ဂလန်မှာစပြီးတော့ case တွေရှိတယ်ယူရိုပါ case တွေရှိတယ်ဖင်လန်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်အထူးသဖြင့်တော့ဒိန်းမတ်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်ဆိုတော့အရင်တော့သိပြီးတော့ဒုက္ခမရောက်ခဲ့တဲ့နိုင်ငံကြီးပေါ့နော်စပြီးတော့တပြေးပြေးနေကြတယ်ဒါပေမဲ့အဲ့အချိန်မှာဒီနိုင်ငံမှာတော့ WHO ကတော့ variant of interest နဲ့သတ်မှတ်ထားတယ်ဒါပေမဲ့သူတို့လေးလာရင်းနဲ့ကျွန်တော်တို့ကဒီ Omicron ပေါ့နော် BA1 ပေါ့လေတော်တော်လေးကိုထိလိုက်တယ်ပေါ့ US ပါလေအသေးပြောင်းကတော့နည်းနည်းလေးတော့ရှိတယ်အများကြီးမများဘူးဒါပေမဲ့ကျွန်တော်တို့ဒီဆရာဝန်တွေဈေးရုံလို့သမားတွေကြားထဲမှာတော်တော်လေးတော့ပြည့်ရတော့ထားလိုက်တယ်ပေါ့ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့နှစ်ပတ်နဲ့လေးပတ်ပေါ့နော် maximum 6ပတ်ပြည့်မှာကျွန်တော်တို့အကုန်လုံးမြင်သွားတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီ BA2
ညစိတ်ခွဲတင်มาရောပေါ့เนาะဘာထူကြတာစတင်ထားလဲဆိုရင်ဒီ
အခုမှအိုမီကရွန်BA2 ကစပြီးတော့ဒီရှေ့တောင်အာရှမှာလည်းလည်းလေးစဖြစ်လာတယ်ပေါ့နော်ဆိုတော့အရေးအကြီးဆုံးတစ်ချက်ကတော့ကိုယ်အိမ်ရာမိသားစုကြီးဖြားတယ်လည်းပဲနားရင်ပါညာဒီလိုစင်တန်တွေလည်းဖြစ်လာလို့ရှိရင် test kit တွေနဲ့စစ်ပါစစ်ပြီးတက်ကြွနဲ့လူတွေမေးပါအသက်ကြီးတဲ့လူတွေဂျမိုင်းချိုးသေးထားတဲ့လူတွေ
လိုအပ်တယ်ဆိုလို့ရှိရင်ဆေးကိုတက်နိုင်လို့ရှိရင်မော်နိုပရီယာပဲဖြစ်ဖြစ်ပေါ့နော်ဘဝနိုင်ငံမှာအခုလည်းရှိရဆုံးလိုအပ်တဲ့လူဖြစ်ခဲ့လို့ရှိရင်ဖြစ်ဖြစ်ချင်းတရနေမှာတောက်ချင်းပြီးပြီးတော့ effective ဖြစ်ပါတယ်ပို့ပြီးတော့အသုံးဝင်ပါတယ်၅ရက်နောက်ပိုင်းမှာဆိုတော့ကျွန်တော်တော့မပြေပါဘူးဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသကအနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာကိုတော့ FVV ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီတပ်ကလည်းမြေပြင်တိုက်ခိုက်မှုကြောင့်ကရင်ပြည်နယ်မြဝတီနယ်ကော့ကရိတ်မြို့နယ်ဘက်မှာစစ်ဘေးရှောင်နှစ်သိန်းလောက်ရှိလာနေပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့အလွတ်တဘောနဲ့တွေ့ဆုံလို့ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကဖိတ်ကြားခဲ့တယ်ဆိုတာနဲ့ကယားကရင်ပြည်နယ်ထဲမှာတိုက်ပွဲတွေကြောင်းစစ်ဘေးရှောင်နှစ်သိန်းပါလောက်ရှိလာနေပြီဆိုတဲ့အကြောင်းတွေကိုကြားကြားမှာပ
ါ။ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဒုပလယာခရိုင်တပ်မဟာ6ဒေသမြဝတီနယ်ကော့ကရိတ်မြို့နယ်ဖက်မှာအခုမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တက်ခတ်မှုများလာတာကြောင့်စစ်ပေးဆောင်အများအပြားနေရာကနေတိမ်းရှောင်နေရတယ်လို့ဒေသတွင်းကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေထံကနေသိရပါဗျ။မြဝတီမြို့တောင်ဖက်ဖလူးနဲ့ဝော်လီဒေသမှာစစ်ဆောင်ပုံမှုများလာတယ်လို့ကျေးရွာတွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေတာကြောင့်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာလည်းစစ်ဆောင်ပုံမှုတိုးများလာနေပါတယ်။ဒါအပြင်စစ်ကောင်စီတပ်အာဏာစသိမ်းပြီးတဲ့အချိန်မှာ KNU ထိန်းချုပ်နယ်မြေအလုံးမှာစစ်ဆောင်9000ဝန်းကျင်ရှိလာရာကနေအခုဆိုရင်စစ်ဆောင်တဲ့သိန်းကျော်ရှိသွားပြီလို့လဲ KNU ပြောရဲဆိုခွင့်ကဘဒူစောဒေါနီကပြောပါရယ်စစ်ကောင်စီတပ်ကအရက်သားအတွင်ဆောင်ပြီးအင်အားတိုးချဲ့ပို့ဆောင်လာနေတာကြောင့် KNU တပ်မှ6မှာရှိတဲ့မြဝရီအားရှလန်းနဲ့မြဝရီဝော်လီလမ်းပိုင်းကိုမတ်လ29ရက်နေ့ကစပြီးပြည်သူများလမ်းအသုံးပြုမှုရရည်ရပ်ဆိုင်ဖို့နေမြခံ KNL တိုက်ရင်အဖွဲ့များနဲ့ဒုပလယာခရိုင်အုပ်ချုပ်ရေးမှုအဖွဲ့ကစာထုတ်ပြန်ထားပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့မဟာမိတ်ဆက်ဆံရေးကော်မတီကိုမိတ်ဆက်ခြင်းနဲ့အလို့တဘောတွေ့ဆုံလို့တယ်လို့ရခိုင်မျိုးသားအဖွဲ့ချုပ် ULA ခေါ်ရခိုင်နဲ့နဲ့ကင်အေအေအဖွဲ့ကိုစာရေးဖိတ်ကြားလိုက်ပါတယ်။အဲ့ဒီဖိတ်ကြားစာကိုမတ်လ24ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရမဟာမိတ်ဆက်ဆံရေးကော်မတီခေါင်းဆောင်တော်စင်မအောင်ကလက်မှတ်ရေးထိုးဖိတ်ကြားလိုက်တာပါ။တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းနှက်တွဲပြီးအာဏာရှင်စနစ်ကိုအပြီးတိုင်တက်ဖြတ်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖော်ဆောင်ရေးလုပ်ငန်းတွေကိုကြိုးပမ်းဆောင်ရွက်ဖို့ဆန္ဒရှိတဲ့အတွက်အလွတ်တဘောတွေ့ဆုံလို့တဲ့အကြောင်းအဲ့ဒီဖိတ်စာမှာဖော်ပြထားပါတယ်။အခုလို NUG ဖိတ်ကြားမှုအပေါ်ရခိုင်မျိုးသားအဖွဲ့ချုပ်ကဘယ်လိုတုံ့ပြန်မလဲဆိုတာမသိရသေးပါဘူး
။မွန်မြင်နယ်ရေးမြို့နယ်တူမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းထွန်းရဲ့အမဖြစ်သူမတ်လ29ရက်နေ့နံနက်ပိုင်းကနေအိမ်မှာတနတ်နဲ့ပြစ်ခတ်ခံရပြီးတည်ဆုံသွားခဲ့တယ်လို့ရေးမြို့မှရဲစခန်းကသိရပါဗျ။ဦးတန်းထွန်းကိုတနတ်နဲ့လာရောက်ပြစ်ခတ်စဉ်အမဖြစ်သူရဲ့ရင်ဘတ်မှာကြီးထိမှန်ပြီးတည်ဆုံခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ပြစ်ခတ်ခဲ့တဲ့အဖွဲ့အစည်းဟာရေးမြို့အုပ်ချုပ်ရေးမှူးရုံးရှိမှအလို့ရှိကြောင်းကြေညာခံထားရတဲ့ရေးဘီလူအဖွဲ့ဖြစ်တယ်လို့ဒရခန်တူကပြောပါတယ်။ရေးမြို့နယ်မှာဖေဖော်ဝါရီလ၂ရက်နေ့ကအစင်ဆံပြကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မြင့်တနတ်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါသေးတယ်။ရေးဘီလူအဖွဲ့ကတရင်ပေးလို့ဆွဆွဲခံရသူပရဟိတလောက်ကင်ဆောင်ရွက်နေသူတတ်မတော်အငိမ့်စားဘုံမူတူကျောင်းဆရာမတူအပါဝင်၃ဦးထပ်မင်းကိုတနတ်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်
ချင်းပြည်နယ်မင်းတမ်းမြို့နယ်နောက်ပတ်ချမ်းမှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါရယ်မင်းတပ်ကနေမတူပြီးပက်ကိုစစ်တပ်အင်အားဖြစ်တင်းလာတဲ့မတ်လ26ရက်နေ့ကစလို့ဖုန်းလိုင်းတွေမကောင်းဖြစ်နေတာလို့မင်းတမ်းမြို့ခံတွေကပြောပါရယ်မင်းတမ်းမြို့ထဲမှာတယ်လီဖုန်းလိုင်းခေါ်ဆိုဖို့ခက်ခဲနေတယ်လို့အင်တာနက်လိုင်းလည်းပြတ်တောက်နေတာလားနဲ့ချီပြီးဖြစ်နေပါရယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းဖြတ်တောက်ခံရတဲ့အတွက်ဆက်တွယ်ရေးလိုင်းနဲ့ချိတ်ဆက်လှုပ်ဆောင်ရတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းပြောပါတယ်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမျိုးစီပင်ရုံးနဲ့မင်္ဂလာဇေနာမှာဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်မတ်လ၂၉ရက်နေ့ညနေပိုင်းမှာဖြစ်ပွားခဲ့တာပါဘုံပောက်ကွဲမှုကြောင့်လူထုထိခိုက်မှုမရှိပေမဲ့စိုးရိမ်ထိတ်လန့်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီရက်ကွက်မှာလူအသွားအလာမရှိတဲ့လို့ချက်ကန်သွားခဲ့ပါတယ်ဘုံခွဲတဲ့လက်တွေကိုမတိရသေးဘူးလို့အာဏာပိုင်ဘက်ကပြောဆိ ဒီနေ့ဒီတာခံတွေကပြောပါတယ်။
ဒီခက်တရရတော့ရှိတယ်နော်ဒီလက်နဲ့ကြီးတွေကြောင့်ဒေသခါတွေနှုတ်တော့ဦးလောက်သူတို့တရရရရှိတဲ့ဒီထုတ်ပြပြီးနောက်ပိုင်းတည်းနဲ့ရက်တွေမှာထုတ်ပြချက်အရတော့နေရာ3000ငါးရပါတော့နေရာအယောက်နေရာ30ကျော်ပေါ့တပ်ဖြတ်ခါတဲ့လူဟိုးဒါတော့ဟိုးအနာစတဲ့ရနေအခုချိန်တည်းဒါကျွန်တော်လက်လာမြင်လို့မြောက်ကောက်ခတ်ထားစီပေါ့ဒီထဲမြဲလဲမြပါဘောတော့နော်ထိခက်တရရတော့တရာ960ကျော်ပေါ့
ဖေဖော်ဝါရီလ16ရက်နေ့ကနေစပြီးတော့ဒီနေ့အချိန်ထိမိုးပြင်းမြို့နမ်မဲခုံတိမောဆုံမြို့နယ်အတွင်းမှာစစ်ကောင်စီရဲ့မြေပြင်တိုက်ခိုက်မှုတွေအပြင်လေကြောင်းအသုံးပြုတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေဟာ၄၀ရာနေရာတွေမှာထွက်ပြေးတိမ်းရှောင်နေကြပါတယ်။
ကရင်ပြည်သူတွေစစ်ဘေးရှောင်နေရတာနဲ့ပတ်သက်ပြီးတော့ကရင်အမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှုတက်ခုတီနေရကလူထုကတော့တတိကြီးရှိတာကြပါပြီ။ဟိုးဒီပထမတရောင်းတက်တရောင်းကလေးကသူတို့ရှိတယ်ပြပြလာတယ်အခုကလည်းထပ်ရှိတယ်ပေါ့လေဒီလက်နဲ့ကြီးဟိုရောက်တဲ့နေရာတိုင်းကတော့လူထုတွေရှိကိုပါပြီ။တိုက်ပွဲဖြစ်ဖြစ်နေပြီဖြစ်သူတို့ကတော့လက်နဲ့ကြီးနဲ့လာလာထုတယ်ရွာတွေကိုလေဒီနဲ
ဒီနေ့ဆက်ပြီးဆောင်စခန်းတွေကိုလည်းနေရင်နဲ့လာပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဘေးနေရာမှာမှလုံခြုံမှုမရှိတော့ဘူးလို့လည်းဆက်ပြီးဆောင်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်ရှင်
အခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကလက်ရှိအချိန်မှာလုံခြုံရေးကိမ့်မဲ့နေပြီးဖောက်ထွင်းခံရမှုနဲ့လောင်ကစားလုပ်ငန်းတွေအရင်ကထက်ပိုပြီးတော့ကြီးထွားလာနေပါတယ်။ဒီအကြောင်းကိုတော့နမ်ဟော်မကနေစုစည်းတင်ဆက်ပေးထားပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းရှမ်းပြည်မှာဖောက်ထွင်းခိုးယူမှုတရားမဝင်လောင်ကစားမှုတွေရခိုင်ကထက်များပြားလာနေပြီးလုံခြုံမှုကိမ့်မဲ့လာနေပါတယ်။ဒီဘော ပေါ်ပြီးမြောက်တော့ဘုန်းမှာတော့ဟာဟွေသက်သားတော်ရှိပါဟွေရောပဒေမြောက်ရက်ွက်မှာပါကျွန်တော်ဆိုင်ကဖုံးတဲ့ငါလုံးနဲ့ပြင်ဖို့လာပေးတာတဲ့ဖုံးဆက်ငါလုံးလောက်ဖုံးပြင်တဲ့ကိရိယာပစ္စည်းတွေလည်းယူထားတယ်ဆုံးကျုံမှုတန်ဖိုးကကြက်သိန်း20ဘူးလောက်ရှိပါတယ်ကက်စစ်မီးကလည်းပြတ်နေတော့မနေ့3နာရီ4နာရီလောက်ကဖြစ်သွားတာနေမယ်။ ကာပြုတ်မိတ်လည်းမယုတ်သိမ့်သေးလို့ညညဆိုစစ်သားတွေရဲတွေကရက်ကွက်ပလန်တွေမှာစောင့်နေကြတော့တောင်းမှာတခုကရှိနေသေးတယ်ဆိုတော့ဒီဘောမျိုးမှာညမထွက်ရအမိန့်ပြန်မယုတ်သိမ့်သေးခင်အခုလိုဆိုင်တွေဖောက်ထွင်းခေါ်ယူခံရတဲ့အတွက်လုံခြုံမှုမရှိဘူးလို့သူကဆိုပါတယ် ချမ်းပြည်မြောက်ပိုင်းလာရှိုးတိန်ကြီးမူစင်နံခမ်းမျိုးတွေမှာနဲ့ချမ်းပြည်တောင်ပိုင်းနံဆောင်ပန်းလုံးမုံနိုင်မုံပန်တွေမှာဒီ2024ခေတ်ကသုံးလာတာကာလအတွင်းလောင်းကစားဝိုင်းတွေလည်းရှိလာနေတာပါအခုလိုဥပဒေစိုးမမှုအားနည်းနေတဲ့အခြေအနေကြောင့်ရဇဝတ်မှုတွေထူပြောလာတယ်လို့ပေလုံမျိုးခံပစ္စည်းအခိုးခံရသူစိုင်းပိုင်ရှင်တအူးကအခုလိုပြောပါတယ်
အမရောဆိုင်အဖောက်မခံကြလို့ရနေတယ်လို့တော့သူများဆိုင်ဖောက်နေရဲဆိုတော့ကြာရတယ်ဘောနော်အဲ့ဒီကကွာဆူရိတ်နေရအဲဆူရိတ်နေရဲကြားဝါပဲကိုဆိုင်ကအဖောက်ခံလိုက်ရတယ်ဘောနော်အဲစီတီဗီတက်ထားတယ်ဘာမှတော့မတူပါဘူးငယ်ရင်မတိမငယ်ဖြစ်တာကိုအခွင့်ကောင်းရှိပြီးတော့ဒီလိုမျိုးခူပေါ်လာတယ်လို့အမှားတင်တာပဲ
လောင်ကစားဝိုင်းကြောင့်မွေးရေးဆေးဝါးတွေပေါ်များလာတာနဲ့အမျှပစ္စည်းခေါ်မှုနေ့တိုင်းရှိနေပြီးဆိုင်ကယ်နဲ့ထော်လာကြီးတွေပါပျောက်ဆုံးနေတယ်လို့လူမှုရေးလှုပ်ရှားမှုတွေမှာပါဝင်တဲ့လင်းခေလူငယ်တူကရှမ်းစကားနဲ့အခုလိုပြောပါတယ်ခေါလောင်ကုလကွန်တုန်ကနမ္မာကလုံမာကလင်းခေမှာဆိုင်ကယ်နေ့တိုင်းလို့လို့ပြောက်နေတယ်တက္ကမမဖမ်းမိဘူးတကူကိုခေကာလချင်းနေရတကူပေါ်ရဲတွေကလုံးဝစိတ်မဝင်စ
ကျွန်တော်တို့ကလည်းဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျို
ဒီကနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ချက်ကတော့
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ် KNU ဒုပလယခရိုင်တမဟာ6ဒေသညဝရီနဲ့ကော့ကရိတ်မြို့နယ်ဘက်မှာမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တက်ခိုက်မှုများလာတာကြောင့်စစ်ဘေးရှောင်နဲ့သိမ်းခန့်ရှိလာနေပြီလို့ KNU ဖက်ကပြောပါရယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကနေရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အလို့သဘောတွေ့ဆုံလို့ကြောင်းဖိတ်ကြားခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးကြပါတယ်ရှင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဖရက်ဆခွန်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးမှုအတွင်းမှာတော့အာဆီယံကိုယ်စားလှယ်ဘက်ကရှေ့လုပ်ငန်းစဉ်၃ရက်ကိုတင်ပြခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီရှေ့လုပ်ငန်းစဉ်၃ရက်ကတော့မြန်မာနိုင်ငံကိုစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်တက်ဆိုင်သူတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲမေလထဲမှာကျင်းပရေးနံပါတ်1အနေနဲ့ကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဗီဒီယိုကနေတဆင့်တွေ့ဆုံဆွေးနွေးရင်းနဲ့နံပါတ်3အချက်အနေနဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ရေးလို့ဖြစ်တယ်လို့ဆိုပါတယ်ရှင်ထိပ်တန်းရောက်သတင်းတွေထဲမှာဆိုရင်တော့ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းရဲ့ခုခံကာကွယ်မှုဟာအရေးပါတဲ့အလှည့်ပြောင်းတစ်ခုကိုရောက်နေပြီလို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲယူကရိန်းကစစ်ဆင်ရေးတချို့ကိုရှော့ချမယ်လို့ရုရှားကပြောဆိုပြီးနိုင်ပိုင်းအကြာမှာအမေရိကန်ကသူတို့ကိုအကူအညီတွေထပ်ပြီးတော့ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်။ရုရှားကျူးကျော်တိုက်ခိုက်တဲ့စစ်ပွဲမှာယူကရိန်းဘက်ကဘယ်လိုမျိုးခုခံတုံ့ပြန်ခဲ့သလဲဆိုတာအပါအဝင်နီးနာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကအဖွဲ့တစ်ဖွဲ့ဖွဲ့စည်းထားတယ်လို့အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်မြန်မာနိုင်ငံမှာတော့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နယ်ပေါ်မှာစွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလျှော့ဝှက်ချက်များအုပ်ဝေးပေါက်ပုံမှ31ဂန်းငယ်အမှုနဲ့ဒီကနေ့ဇဘူတီတီတရားရုံးချုပ်မှာရုံးထုတ်စစ်ဆေးခဲ့ပါတယ်ရှင်အမှုရဲမှာပါတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှီးဆက်သူကပြောပါတယ်ဒီအမှုအတွက်ပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ကျခံရနိုင်ပွဲရှိပါတယ်ရှင်
ဒီကနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲမတ်လ30ရက်နေ့ကြာသာရင်းနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာတွေကတော့ Audrey Rejectနဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်မဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များန This program has come to you from the Voice of America, Washington.